ဒီလ၄ရက်နဲ့၅ရက်နေ့တွေမှာကျင်းပမဲ့စီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ G20 ထိပ်သီးဆွေးနွေးပွဲကိုတရုတ်နိုင်ငံကဟန်ဂျိုးမြို့မှာတရုတ်အင်ရှင်အဖြစ်လက်ခံကျင်းပမှာဖြစ်ပါတယ်။တရုတ်နိုင်ငံဟာစမ်းသစ်တီထွင်မှုတွေကိုအားပေးတဲ့စီးပွားရေးပုံစံသစ်တစ်ခုတည်ဆောက်ပြီးကမ္ဘာအင်အားကြီးနိုင်ငံတွေကြားဝင်ကြွားပြနိုင်ဖို့ရည်ရွယ်ကြိုးပမ်းနေတာပါ။ကမ္ဘာလုံးဆိုင်ရာဖန်တာရေးအကြက်တဲကာလဖြစ်တဲ့2008ခုနှစ်မှာ G20 ထိပ်သီးဆွေးနွေးပွဲကိုစတင်ခဲ့ပါတယ်။ကမ္ဘာလုံးဆိုင်ရာကုန်သွယ်မှုတွေနဲ့ဗန္ဓာရေးဆိုင်ရာမူဝါဒတွေညှိနှိုင်းချမှတ်ရမှာအထောက်အကူဖြစ်စေဖို့ဒီထိပ်သီးစည်းဝေးပွဲကိုစတင်ခဲ့တာဖြစ်ပြီးဖွံ့ဖြိုးဆနိုင်ငံတွေကိုပုံမပါဝင်ပြောဆိုခွင့်လည်းပေးထားပါတယ်။ထိပ်သီးဆွေးနွေးပွဲမတိုင်ခင်ဟန်ဂျိုးမြို့မှာလုံခြုံရေးတင်းကျပ်ထားပါတယ်။ယင်းနှိမ့်နှံမှုတွေနဲ့ပတ်သက်လာရင်တရုတ်နိုင်ငံမှာအများအန်းလိုကြုံရတဲ့အတားအဆီးတွေစမ်းသစ်တီထွင်မှုတွေနဲ့ပတ်သက်တဲ့မေးခွန်းထုတ်စရာအခြေအနေတွေဟာတရုတ်အစိုးရအတွက်အရေးကြီးလှုပ်ဆောင်တဲ့ကိစ္စရပ်တွေကိုတွန်းအားပေးဆောင်ရွက်ဖို့ကြိုးပမ်းတာမှာအခက်အခဲတွေဖြစ်လာနိုင်တယ်လို့လေ့လာသုံးသပ်သူတွေကပြောကြပါတယ်။အခုထိပ်သီးဆွေးနွေးပွဲမှာရာသီဥတုပြောင်းလဲမှုဆိုင်ရာကိစ္စကအဓိကဆွေးနွေးမယ့်အကြောင်းထဲမှာပါဝင်ပါလိမ့်မယ်။စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းနှေးကွေးတာနဲ့ကြုံလာရတဲ့တိုင်အောင်တရုတ်နိုင်ငံဟာကမ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးနိုင်ငံဖြစ်ပြီးကမ္ဘာလုံးဆိုင်ရာယင်းနှိမ့်နှံမှုတွေလည်းပုံမအကောင်လာနေစေဖြစ်ပါတယ်။